လူဦးကောင်းကိုအစားထုတ်ဖို့အတွက်အချမ်းဟာမဖြစ်နိုင်ဘူးလို့ထင်ရှားတဲ့ခွဲစိတ်ဆံဝင်အများပြားကတွေ့နေကြတော့မှာပဲအီတလီနိုင်ငံသားအုံနောက်နဲ့အာရွန်ဂျွန်ဆန်ရဲ့ခွဲစိတ်ဆံဝင်ကြီးဆာဂျီယိုကန်နာဗီရိုကသူကလာမယ့်2019ခုနှစ်မှာလူဦးကောင်းအစားထိုးခွဲစိတ်မှုကိုပထမဆုံးစတင်ဆန့်သက်ဖို့အတွက်စီစဉ်ထားသေးပဲလို့ပြောကြလိုက်ပါတယ်။ကြွက်သားတွေပျက်စီးပြီးအားနည်းတဲ့ယောဂတမျိုးကိုခံစားနေရတဲ့အသက်32နှစ်အရွယ်ရုရှားဆော့ဖ်ဝဲပညာရှင်ဗလာရီစပီရီဒိုနော့ကသူ့ခွဲစိတ်မှုအတွက်စေတနာနဲ့အကူအညီပေးမှာဖြစ်ပါတယ်။ကန်နာဗီရိုရဲ့အစီအစဉ်အတွက်မီယိုဆေးယုံကအငင်းစားခွဲစိတ်ဆံဝင်ကြီးဒေါက်တာမိုက်ကယ်ဆာအပါဝင်ဆေးပညာအသိုင်းအဝိုင်းကထောက်ခံသူတွေရှိနေပါတယ်။ဒီအစီအစဉ်ဟာအန်ဒီယာတိတ်ကြီးပေမဲ့သူ့ရဲ့ဆန်းသက်မှုတွေအကျကြောယောကအာယုံကြောမကြီးတွေကိုပြန်ပြီးဆက်တာဟာအလုပ်ဖြစ်ကြောင်းတွေ့ရတယ်လို့လည်းသူကပြောပါတယ်။စပီရီဒိုနော့ဖာယောဂခံစားနေရတာကြောင့်သူ့ခန္ဓာကိုယ်ကကြက်သားတွေကိုမလှုပ်ရှားနိုင်တယ်လို့သူအသက်ရှိဖို့လမ်းလည်းတိတ်မရှိဘူးလို့ခံမှန်းကြပါတယ်။ခွဲစိတ်ချင်ရ36နာရီလောက်ကြာမြင့်မယ်လို့ခန့်မှန်းထားပြီးဖြတ်တောက်ထားတဲ့သူ့ဥကောင်းကိုအပူချိန်7ဒီဂရီဆယ်စီယပ်ဝန်းကျင်မှာအေးခံထားမှာဖြစ်ပါတယ်။သူ့ဥကောင်းကိုဖြတ်ပြီးတာနဲ့အုံနောက်သေးနေပြီဖြစ်တဲ့အလှရှင်ရဲ့ဥကောင်းနဲ့အများဆုံးပြန်ပြီးဆက်ဖို့လုပ်မှာပါ။သူ့ကိုတခြားတရိတ်ဆန်ရဲ့ဥကောင်းတွေကိုအစားထိုးကုသပေးခဲ့ဘူးသူတို့ပါဝင်ခွဲစိတ်ဆံဝင်ပေါင်း100နဲ့တခြားဆေးဝန်တန်းတွေပါတဲ့အဖွဲ့ကအကူအညီပေးမှာဖြစ်ပါတယ်။